မင်္ဂလာပါခင်ဗျာအင်ကာညတရက်လီလိုင်းစီစဉ်ကနေကြိုဆိုပါရစေဒီကနေ့ညအစီအစဉ်မှာတော့လက်ရှိတည်နေတိုင်းဒေသကြီးဝန်ကြီးချုပ်တွေရဲ့စွမ်းဆောင်ရည်ကိုစမ်းစစ်သုံးသပ်ကြည့်ကြပါဦးပါလက်ရှိတာဝန်ယူထားတဲ့ဒီနေ့တိုင်းဝန်ကြီးချုပ်တွေသည်အရင်အရင်တုန်းကတာဝန်ယူထားတဲ့ပြည်နယ်တိုင်းဝန်ကြီးချုပ်တွေထက်ပိုတော်သလားပိုကောင်းသလားလုံရီကန်ရီတာသလားဒါမှမဟုတ်ထူးမခြားနာပဲလားဒါမှမဟုတ်ပိုညံ့သလားစသည်အပြင်ကျွန်တော်တို့ကိုယ့်အတွေ့အကြုံတွေပေါ်ပြည်နယ်တိုင်းဒေသအသီးသီးကပြည်သက်တွေရဲ့အတွေ့အကြုံတွေမှမူတည်ပြီးတော့ဆွေးနွေးကြဖို့ဖြစ်ပါတယ်။ဗေနိုင်ဆွေးနွေးပြီးဖို့ဖိတ်ခေါ်ထားသူနှုတ်ဦးမှာတူကတော့ရန်ကုန်တိုင်းဒေသကြီးပြည်သူ့တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုတင်ပါနောက်တူကတော့မြန်မာရေးလည်လာသူဒေါက်တာဆန်မျိုးတင်ဖြစ်ပါတယ်။မင်္ဂလာပါခင်ဗျာတရက်လီလိုင်းစီစဉ်ကနေကြိုဆိုပါတယ်။ဆိုတော့ပထမဦးဆုံးဒေါက်တာညိုညိုအတင်းကိုမေးပါရစေ။လက်ရှိပြည်နယ်တိုင်းဝန်ကြီးချုပ်တွေရဲ့စွမ်းဆောင်ရည်အပေါ်ရေပုံရအဖြစ်ဘယ်လိုအကဲဖြတ်ပါသလဲခင်ဗျာ
။အခုကတော့လက်ရှိကတော့ကျွန်တော်တို့ဒါအစိုးရကကျွန်တော်တို့အားလုံးပြည်သူဖြစ်တဲ့အစိုးရအတူတူအချုပ်ောက်တင်ပြထားတဲ့အစိုးရဆိုတဲ့အခါကျတော့ဝန်ကြီးချုပ်တွေကိုလည်းတာမန်အဖြစ်ယူဖို့အပြင်ပြောမယ်ဆိုရင်တော့ပြည်သူဖြစ်တဲ့ဝန်ကြီးချုပ်များပဲပေါ့နော်။အဲ့လိုပဲပြောရမှာပေါ့။အဲ့တော့သူတို့ရဲ့စွမ်းဆောင်ရည်ပိုင်းကတော့ကျမတို့ကဟိုဘာပေတံနဲ့တိုင်းတာလဲပုံမှာမှုတည်တာပေါ့နော်အဲ့ဒါစွမ်းဆောင်ရည်ကိုကဲဖြတ်တဲ့နေရာမှာကျမတို့တိုင်းတဲ့ပေတံကဥပမာဖြစ်ဆိုရင်လူလူခုနလိုပေါ့လူလူချစ်ခင်မှုပိုင်းလူလူချစ်ခင်မှုပိုင်းဆိုရင်တော့ဒါဝင်းကြီးချုပ်တွေကဒါဂုံတို့ကိုထွက်တာပေါ့နော်အဲတကယ်လို့များပေါ့နော်ဒီနောက်ပေတံတစ်မျိုးဖြစ်တဲ့အမတရားမျှတမှုဘယ်လောက်တောင်လက်လန်းနေလဲဆိုတဲ့ပေတံနဲ့တိုင်းမယ်ဆိုလို့ရှိရင်တော့ဒါကျမတို့ဝင်းကြီးချုပ်အားလုံးသာဆောင်ရွက်ကြတယ်လို့ပြောရမှာပေါ့နော်။ဘာကြောင့်လဲဆိုတော့တိုင်းနယ်ပြည်နယ်အသီးသီးမှာရှိတဲ့ပြည်သူလူထုဟာသူတို့ရဲ့အခွင့်အရေးတွေအတွက်သူတို့ရဲ့မတရားမျက်နှာမှုတွေအတွက်ကိုဒါတိုင်ကြားတဲ့ကိစ္စလေးပေါ့မှာဝန်ကြီးချုပ်တွေအထူးထူးရောက်မဖြေရှင်းပေးနိုင်ဘူးဆိုတော့ကျွန်တော်တို့တွေးနေရတယ်ပေါ့နော်။ဒါတရားမျှတမှုလက်လန်းမီလက်လန်းမီနိုင်လားဆိုတဲ့ပေတံနဲ့ကျွန်တော်တို့တိုင်းတာလားပေါ့။အဲ့တော့နောက်ပေတံတစ်ခုနဲ့ဘယ်လောက်တောင်ပြောင်းလဲခြင်းသိရှိလဲပေါ့နော်။အဲ့တော့ဘယ်လောက်ပြောင်းလဲခြင်းသိရှိလဲဆိုတော့ပေတံနဲ့တိုင်းရင်တော့လေဝန်ကြီးချုပ်တွေဆောင်မအားလုံးကသမွေအောင်လေပေါ့နော်ဂုံလူအောင်တချို့ဆိုဖွဲ့မယ်ပေါ့နော်တကယ်ကိုပြောင်းလဲခြင်းစိတ်ပြည်သူလူထုတို့ပြောင်းလဲခြင်းစိတ်တို့မှာတကယ်ကိုရှိတယ်ပေါ့နော်အဲဒါပေမဲ့ကျမတို့တစ်ဖက်မှာပေါ့နော်အာနောက်ပေဒံတစ်ခုဖြစ်တဲ့အရေးကြီးဆုံးပေဒံလို့လည်းပြောရမှာပေါ့နော်ဒါအလုံသမားလယ်သမားအာလူရန်စားနေဒီအခြေခံလူရန်စားတွေအတွက်ကိုသူတို့ရဲ့လူနေမှုမြေစဉ်ဘဝတွေပေါ့နော်မြေစဉ်လူနေမှုဘဝတွေဘလောက်တောင်တိုးတက်ကောင်းမွန်အောင်လုပ်ပေးနိုင်လဲဆိုတဲ့အပီတန်နဲ့တိုင်းတာမယ်ဆိုရင်တော့ကျမတို့ဝင်ကြီးချုပ်တွေအားလုံးဆောင်ရွက်ကြတယ်လို့ပဲကျမရှင်းပြပြောရမှာပေါ့လေ
။
ဒါကြောင့်မို့သူတို့ရဲ့စွမ်းဆောင်မှုကိုအပြည့်ဖြတ်တဲ့အခါမှာကျမတို့ကတိုင်းတာတဲ့ပေတံပေါ်မှာမူတည်ပြီးတော့ပေါ့နော်။ဒီတစ်နှစ်အတွင်းမှာအဖြစ်အမျိုးမျိုးထွက်လာတယ်လို့ပဲရှင်းပြတုံ့ပြန်ရမှာပေါ့နော်။ဟုတ်ကဲ့
။ဒါညွှန်ထွန်းပြောသွားတဲ့အချက်လေးတည်းအမြဲတမ်းသဘောကျဖို့ကောင်းပါတယ်။ချစ်ခင်မှုအပိုင်းတရားမျှတမှုဘလောက်လှုံ့ဆော်နိုင်တယ်လဲဆိုတဲ့အပိုင်းဘလောက်ပြောင်းလဲခြေစိတ်ရှိတယ်လဲအပိုင်းတခါကိုယ်ပြည်နယ်တိုင်းထဲမှာရှိနေတဲ့လူလူရဲ့နေစဉ်နေတတူဘဝတွေကိုဘယ်လောက်တိုးတက်အောင်လုပ်ပေးနိုင်တယ်လဲဆိုတဲ့အပိုင်းဆိုတော့ကျွန်တော်ကတော့ရှင်းပါတယ်ဒီချစ်ခင်မှုပိုင်းတို့ဟလာဘယ်လောက်ပြောင်းလဲခြင်းစေရှိရဲဆိုတဲ့အပိုင်းတို့ဒါတွေကတကယ်တကယ်လူထုကိုတိုက်ရိုက်အကျိုးဖြစ်ထွန်းစေတဲ့ကိစ္စတွေမဟုတ်ပါဘူးတို့ရဲ့ကိုယ်ပိုင်သဘောထားခံယူချက်တွေနဲ့ပဲဆိုင်ပါတယ်လူထုချစ်တိုင်းလည်းပဲဒီဝန်ကြီးချုပ်ဒီအရေးချင်းရှိတဲ့ဝန်ကြီးချုပ်လူထုတို့အကျိုးဆောင်တဲ့ဝန်ကြီးချုပ်ဟုတ်ချင်မှာဟုတ်ပါပါဆိုတော့ကျွန်တော်ရဲ့အဓိကရည်ရွယ်ချက်ဒီလူထုအတွေ့ဘယ်လောက်အထိလုပ်ပေးနိုင်တယ်လဲလူထုရဲ့နေတူဘွားဘွားတွေပြောင်းလဲသွားအောင်ကိုယ်ပြည်နယ်ကိုယ်တိုင်းဒေသအသီးသီးမှာရှိတဲ့လူထုရဲ့စားမှုတောင်းမှုနေမှုထိုင်မှုစောင့်နေရေးပေါ့ကျွန်တော်တို့ပြောလိုက်ရင်ဒီအရေးသုံးပါးကိုငိုတော့ငါတဲ့ပို့ပြီးတော့တိုးတက်အောင်လုပ်နိုင်ကြလားလူထုအတန်ကိုဘယ်လောက်လမ်းနားထောင်တယ်လဲလူထုတွေအပြောင်းလဲဘယ်လောက်လုပ်ပေးနိုင်ကြလဲဒါကိုပဲကျွန်တော်ဆန်းစစ်ချင်ပါတယ်ဆိုတော့ဒေါက်တာရံမျိုးသိင်းအဲ့ဒီအချိန်ကပေါ်မှာရေပုံရအဖြစ်ဆန်းစစ်ကြည့်ပါအောင်ခင်ဗျအ
ဲကျွန်တော်အမြင်ကတော့ဟိုလက်ရှိပေါ့လေတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်14ယောက်ပေါ့လေ14ယောက်မှာအဲကျွန်တော်မြင်လာတော့တာထွက်တဲ့အပိုင်းမှာတော့ဒီ14ယောက်စလုံးဟာဟိုအများစုပေါ့လေအဲ14ယောက်ထဲမှာအများစုဟာအဲတော်တော်လေးကိုနှေးကွေးပြီးတော့ဟိုချိန်ချိန်ဆဆနဲ့ပေါ့နိုင်နိုင်ချိန်ချိန်နဲ့အဲတာထွက်ရတယ်လို့ကျွန်တော်ကတော့အဲ့လိုမြင်တယ်အဲဒါပေမဲ့တစ်ချက်ကဘာရှိလဲဆိုတော့အဲလွန်ခဲ့တဲ့တက်တန်းမှာရှိတဲ့ဝန်ကြီးချုပ်တွေနဲ့ဆိုင်းရှင်မယ်ဆိုရင်တော့ဥပမာပြည်သူလူထုရဲ့ယုံကြည်မှုကိုအဲပို့ရတယ်လို့ပြောလို့ရတယ်။အဲနောက်ပြီးတော့လုံခဲ့တဲ့တက်တန်းမှာရှိတဲ့ဝန်ကြီးချုပ်တွေနဲ့နှိုင်းယှဉ်မယ်ဆိုရင်ဟောပြည်သူလူထုနဲ့တော့နိုင်ငံရေးစိတ်ဝင်စားသူတွေကတော့ဟိုလက်ရှိဝန်ကြီးချုပ်တွေဟာတော့အဂရိတရားမှာအဲတော်တော်လေးကိုကင်းကင်းရှင်းရှင်းဖြစ်တယ်လို့တော့အဲယုံကြည်မှုရတယ်လို့ကျွန်တော်ကတွေ့ရတယ်။ ဒါပေမဲ့တပတ်ကရှိတာဘာလဲဆိုတော့ဒီအဂရိလိုက်စားမှုဟာကျွန်တော်တို့ရဲ့လူအဖွဲ့အစည်းမှာပြည်သူလူထုကိုတိုက်ရိုက်ဝင်တော့ဝင်ပိုးဖြစ်စေတဲ့အကြောင်းတစ်ခုဖြစ်နေတာကိုတွေ့ရတယ်။အဲ့ဒီအခါကျတော့လက်ရှိဝန်ကြီးချုပ်တွေဟာနော်ကိုကိုတိုင်အဂရိတရားကင်းတော်လည်းပဲနော်ကိုစီမံခန့်ခွဲရတဲ့အဖွဲ့အစည်းအဆင့်ဆင့်မှာအဂရိတရားကင်းအောင်မဆောင်ရွက်နိုင်ဘူးဆိုရင်ပြည်သူလူထုပေါ်မှာဒီဝင်တော့ဝင်ပိုးကြီးကဆက်ပြီးတော့ရှိနေအောင်မယ်လို့ကျွန်တော်ကမြင်တယ
်။ဟုတ်ကဲ့
။နောက်တစ်ချက်ကကြတော့ကျွန်တော်ဘာတွေ့လဲဆိုတော့ဘုံချုပ်ကင်မှုနော်ဘုံချုပ်ကင်မှုအပိုင်းမှာတော်တော်ကြီးကိုလွန်ကဲနေတဲ့အနေအထားမျိုးကိုတော့နော်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့အလုံးလောက်နင်းနီးမှာတွေ့နေရတယ်။အဲ့ဒီဘုံချုပ်ကင်မှုလွန်ကဲတာဟာပြည်သူလူထုကိုထပ်ပြီးတော့ဝင်ထုံးဝင်ပိုးဖြစ်စေမယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။
ဟုတ်ကဲ့။ကိုဒရယံမျိုးသိဒီနေရာမှာကျွန်တော်ရှင်းအောင်မေးချင်ပါတယ်။ဘ ਹੁ ချိုးကင်မှုဆိုတာကပြည်နယ်တိုင်းဒေသကြီးဝန်ကြီးချုပ်တွေကဘ ਹੁ ကအမိန့်ပေးရင်အမိန့်မပေးရင်ဘာမှမလုပ်တတ်တာလား။ဒါမှမဟုတ်ဘ ਹੁ ကနေပြီးတော့မှငါတို့မပြောရင်တော့ဘာမှမလုပ်နဲ့လို့ပြောထားတာလား။ဒါမှမဟုတ်သူတို့ကိုယ်တိုင်ကိုယ်ကငါတို့တော့အမိန့်လေးတော့စောက်ကြည့်လိုက်ဦးမှဘဲဆိုပြီးတော့လုပ်တာလား။ဘဲဟာလဲ။ဘာချိုးကင်ထားတာလဲ
။အဲကျွန်တော်အမြင်ကတော့ဘယ်အချက်ကြောင့်ဆိုတာတော့တိတိကျကျပြောဖို့ခက်တယ်သို့တော်လည်းပဲဒီတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေတော့လုပ်ငန်းဆောင်ရွက်တဲ့နေရာမှာတော့တော့ဟိုစိုးရိမ်မှုတွေတော့ချင်းချင်းဆဆလုပ်ရတဲ့အနေအထားတွေကိုတွေ့ရတဲ့အခါကျတော့ဘုံရဲ့ဆုံးဖြတ်ချက်အပေါ်မှာစောင့်ဆိုင်နေတာလားဒါမှမဟုတ်အဲ့ဒါကြောင့်ပဲတွန့်ဆုတ်နေတာလားအဲ့ဒီလိုတော့တန်တရားဖြစ်เสียခြေလမ်းတွေကိုလည်းပဲအဲ့တွေ့ရပါတယ်ဗျ
ာ။ဟုတ်ကဲ့ဆိုတော့လူဒူးကိုတိုင်းကိုပြည်နယ်ကလူဒူးအဆင်ပြေသွားရင်လူဒူးရဲ့စာဝတ်နေရေးအကြက်တဲရှိနေတာတွေကိုဖြေရှင်းပေးလိုက်ရင်လူဒူးကကိုယ့်ကိုပို့ပြီးတော့ဟလာယုံကြည်အားထားလာမယ်ကိုယ့်ကိုပို့ပြီးတော့လေးစားလာမယ်ကိုယ့်ရဲ့လူရဲ့တွေပို့ပြီးတော့အောင်မြင်လာမယ်ဆိုတာထဲအပေါ်ကသူတို့အပေါ်ကလူကြီးတွေကိုသူတို့အပေါ်မှာအမျက်ဒေါသမဖြစ်အောင်ဆိုတဲ့စိတ်နဲ့လုပ်နေတယ်လို့ကိုယ်မျိုးသိတော်မျိုးသိအဲ့လိုပြောချင်တာလ
ား။အဲ့ဒီလိုသဘောပဲကိုပို့ပြီးတော့နည်းနည်းကိုရင်းရိုင်တယ်လို့ကျွန်တော်ကမြင်တယ်။အဲနောက်ထပ်ပြောရင်ပေါ့လေ။အဲလက်ရှိတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေနဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေကြားမှာနော်ဟိုစနစ်တကျပေါ့လေ။နော်ထိန်းချောင်းနိုင်မှုအပိုင်းမှာလည်းပဲအားနည်းတာကိုတွေ့ရပြီးတော့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေဟာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေပေါ်မှာတိတိတသာလွှမ်းမိုးပြီးတော့အလုံးလုံးနေတဲ့ပုံစံမျိုးတွေဖြစ်နေတာဟာဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါတဲ့မနိုင်ကြီးပုံရအပြန်လန်ခင်းချောင်းရေးဆိုတဲ့ဟိုရှီမန်းချက်ကိုအာအဟံတာဖြစ်စေတယ်လို့လည်းဖြစ်နေတာတွေ့ရပါတယ်ဗျာ
။ဟုတ်ကဲ့တော်မျိုးသေးကျွန်တော်တို့တဲဆွေးနွေးမဲ့တော်တော်ရှင်နေဖြစ်ခေါ်ရအောင်ပါပထမအဆုံးတူဦးကစကိုင်းတိုင်းမြင်းမှုမြို့နယ်ကဒေါက်တာတန်တင့်ဖြစ်ပါတယ်။ဒေါက်တာတန်တင့်ခင်ဗျာစကိုင်းတိုင်းဘက်ကအခြေအနေပြောပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်စကိုင်းတိုင်းမြင်းမှုမြို့ကဒေါက်တာတန်တင့်ပါ။ဟုတ်ကဲ့ကျွန်တော်တို့တိုင်းဝန်ကြီးချုပ်ကတော့ဒီလူနဲ့ထိတွေ့မှုနည်းတယ်လို့ကျွန်တော်ယူဆပါတယ်။ဘာလို့လဲဆိုတော့မြင်းမှုမျိုးရဲ့အခြေအနေတွေကိုတင်ပြဖို့အတွက်ကျွန်တော်ဝန်ကြီးချုပ်နဲ့တွေ့ခွင့်တောင်းတာတလနီးပါးရှိပါပြီ။အခုချိန်ထိတွေ့ခွင့်မရပါဘူး။မြင်းမှုမျိုးတိုးတက်ဖို့အတွက်မြင်းမှုမျိုးမှာလမ်းတွေကျင်းနေတယ်။နောက်ကျွန်တော်တို့ရဲ့အာဇာနီခေါင်းဆောင်ကြီးတွေကိုတင်ញိုင်ကုန်းထဲမှာတွားထားဖို့အစီအစဉ်တွေကိုကျွန်တော်တင်ပြခြင်းပါတယ်။ဒါပေမဲ့တင်ပြဝင်မရပါဘူးခင်ဗျာပြည်သူနဲ့ချစ်ချစ်ဆက်ဆံမှုအင်တာနက်နေပါ
ဟုတ်ကဲ့ဆိုတော့တော်တော်တန်တင်ကတော်တော်တင်ကိုတင်ပြလို့မရဘူးဆိုတာတည်းဝင်ကြီးချုပ်ရဲ့ဒီတတိုင်းလုံးအနေနဲ့တတိုင်းလုံးရဲ့ကိစ္စဝိစားတွေအနေနဲ့လှုပ်ဆောင်ချက်တွေအပေါ်မှာရောတော်တော်တန်တင်ဘယ်လိုသုံးသပ်ပါသလဲခင်ဗျာ
အဲတတိုင်းလုံးအနေနဲ့လှုပ်ဆောင်ချက်တွေကတော့ကျွန်တော်အတိအကျတော့မပြောနိုင်ပါဘူးသို့တော်လည်းသွားမယ်နေရာလေးတွေရောက်မယ်နေရာလေးတွေမရောက်တာဟုတ်တော့ကျွန်တော်သတိထားမိပါတ
ယ်။ဟုတ်ကဲ့
ဒီပဲလက်ကောင်းကိစ္စတွေ bari တွားမယ်ကိစ္စတွေ bari သူမတွားပါဘူးခင်ဗျ။ဟု
တ်ကဲ့ဟုတ်ကဲ့ပါခင်ဗျ။ဒ
ီမော်တော်ယာဉ်နှစ်တဲ့မော်တော်ယာဉ်နှစ်တဲ့နေရာမှာလဲချက်ချင်းတွားမယ်ကိစ္စတွေသူမတွားခဲ့ပါဘူ
း။ဟုတ်ကဲ့
ကျွန်တော်အမြင်ပေါ့နော်
။ဟုတ်ကဲ့ပါခင်ဗျ။ကျေးဇူးတင်ပါတယ်ခင်ဗျတော်တော်တန်ပြီးအခုလိုဝင်အောင်ဆွနေပေးတာ။နောက်တစ်ခုကျွန်တော်တစ်ဆက်တည်းဖြစ်ပေါ်ပြမယ်။ရန်ကုန်မြို့ကစလိုင်းဘွေကုန်းပါ။စလိုင်းဘလို့သဘောရပါတယ်လေလက်ရှိဒီနေ့တိုင်းဝန်ကြီးချုပ်တွေဆွမ်းဆောင်ရည်
ဟုတ်ကဲ့ဟိုကနိုင်ငံရေးလောကကနေလာတဲ့ဝန်ကြီးချုပ်ကြီးကတော့နည်းနည်းတိတိတတ်တာနဲ့စွမ်းဆောင်ရည်မိမာတယ်ဆိုတော့အဲ့လိုပဲပြောချင်တယ်။ဘာဆောင်လဲဆိုတော့သူတို့ကထွေအုပ်မင်းကြီးကိုသူတို့ကနိုင်နီးနီးနဲ့ပိုကင်ပြေးနိုင်လာသူတို့တွေ့ရတယ်။တုတ်တုံညာလည်းပဲဒီတိုင်းနယ်သားစီနဲ့ပြည်နယ်မှာဝန်ထမ်းလောကကနေလာတဲ့ဝန်ကြီးချုပ်ကြီးကတော့ထွေအုပ်မင်းကြီးကိုသူတို့ကဩဇာမလွှားမိုးနိုင်ဘူး။အဲ့တော့ထွေအုပ်ကြီးကိုဩဇာမလွှားမိုးနိုင်တဲ့ခါကျတော့သူတို့စွမ်းဆောင်ရည်ကဟိုဒီမှာမှကျက်စစ်ကျက်စင်းလာတော့ကျွန်တော်တွေ့ရတယ်ဥပမာ ရန်ကုန်နဲ့ဝန်ကြီးချုပ်နဲ့ကျွန်တော်ရဲ့ချင်းပြည်ဝန်ကြီးချုပ်ကိုနှိုင်းယှဉ်နေဆိုရင်တော့ရန်ကုန်နဲ့ဝန်ကြီးချုပ်ကဟိုပူတာတော့ကျွန်တော်တွေ့မြင်မှာဖြစ်တယ်။ဘာကြောင့်လဲဆိုထွေအုပ်မင်းကြီးတွေကလည်းပဲဒီဝန်ထမ်းကနေလာတဲ့ဝန်ကြီးချုပ်တွေကိုခရီးကိုမဆိုင်ဘူး။သူတို့လည်းတခုကနေလာတာပဲ။ဘာမှလည်းမလုပ်ငါတို့ဖြစ်တော့နေပြတယ်ငါတို့ကဝန်ကြီးမှုဆိုပြီးတော့မှအဲ့တော့ကျွန်တော်တို့ဘေးမှာဆော့ဆောင်ရကြတယ်လေဆိုရင်တော့ကျွန်တော်တို့အင်းလေးဒီဟိုလူကြီးတွေကရွေးချယ်တုန်းကဝန်ထမ်းတွေကိုဝန်ကြီးချုပ်အနေနဲ့ခန့်တဲ့ခါကျတော့အခုကလေးစီအနေထားဆိုရင်တော့တို့ဟာအောင်မြင်မှုကနေတယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ခြင်းလေဆရာ
ဟုတ်ကဲ့ပါစလိုင်းပွေကုံကျေးဇူးထူးတင်ပါတယ်ကျွန်တော်ညွှန်သိခင်ဗျာဒီစလိုင်းပွေကုံဆွေးနွေးသွားတဲ့အထက်မှာနိုင်ငံရေးလောကကလာတဲ့ဝန်ကြီးချုပ်တွေကတော့ဆက်ဆောင်ပြီးပိုကောင်းနေဝန်ထမ်းလောကကလာတဲ့ဝန်ကြီးချုပ်တွေကတော့ထွေအုပ်ကိုမလွန်ဆန်နိုင်ဘူးဆိုပြီးတော့သုံးသပ်သွားတာရှိပါတယ်ကျွန်တော်ညွှန်သိသဘောတူပါသလားခင်ဗျာ
ဒါလည်းတစိတ်တစ်ပိုင်းတော့မှန်ပါတယ်ကျွန်မတို့ရဲ့တွေးရှိချက်ထမလဲဒါလေးကလည်းအကြောင်းတစ်ချက်တစ်ခုအနေနဲ့ပါပါတယ်another check ကတော့ကျွန်မတို့ဝန်ကြီးချုပ်တွေကိုကြည့်မယ်ဆိုလို့ရှိရင်တချို့ပေါ့လေတချို့ဝင်ကြီးချုပ်တွေရဲ့ကအခုမှလို့ပေါ့တာထက်ကောင်းတဲ့ဝင်ကြီးချုပ်တွေရှိပါတယ်အဲ့တော့တာထက်ကောင်းတဲ့ဒီလူတွေရဲ့လိုအပ်ချက်ကိုတကယ်ကိုရင်းရင်းဝတ်နဲ့ဆောင်ရွက်လိုက်တယ်ပေါ့လေဒါပေမဲ့ကျွန်တော်တို့မြင်တွေ့ရသမျှကတော့အဲ့လိုဆောင်ရွက်ရင်းရင်းဝတ်ဆောင်ရွက်ချက်တချို့ကိုပေါ့နော်ကျွန်တော်တို့ပါတီထိပ်ပိုင်းကဒါလူကြီးတွေကဝင်ရောက်ဆက်ဖက်တာလေးရှိတယ်ပေါ့နော်တတိပေးခံရတာလေးရှိတယ်ပေါ့နော်အဲ့ဒါလေးကြောင့်ပေါ့နော်ဝင်ကြီးချုပ်တွေကသူတို့ရဲ့လုပ်ငန်းတွေရင်းရင်းမဆောင်ရွက်နိုင်ပဲနဲ့ပေါ့နော်အခုလိုအခြေအနေဖြစ်လာတယ်လို့လည်းကျမတို့ဒါသုံးသပ်
ဆိုတော့ညိုသိဟုတ်ကဲ့ဆိုတော့ညိုသိဆိုတော့ဝေတိုင်းတဲ့တီနယ်တွေမှာအခုအချိန်ထိအခြေအနေတွေတည်တည်တာပြောင်းလဲထုတ်တက်မလာသေးတာဟာဝန်ကြီးချုပ်တွေရဲ့တာဝန်ထဲပါတီမှာတာဝန်ရှိနေတဲ့သဘောလားခင်ဗျာ
ဒီလိုမှန်မှန်တော့ဝန်ကြီးချုပ်တွေမှာတာဝန်ရှိတာပေါ့လေဒါပေမဲ့ဝန်ကြီးချုပ်တချို့ရဲ့ပြောင်းမြောက်တဲ့ဆောင်ရွက်ချက်တွေပေါ်မှာကျမတို့ပါတီဒါထိပ်ပိုင်းခေါင်းဆောင်တချို့ရဲ့ဝင်ရောက်ဆက်ဖက်မှုတွေဟာဆိုလို့ရှိရင်ကျမတို့ဒါဒေသခံပြည်သူတွေရဲ့ဟိုတိုးတက်ရေးကိုအနှောက်အယှက်ဖြစ်စေတာအမှန်ပဲပေါ့နော်အဲ့ဒီအချက်ကတော့ကျမတို့ဒါပါတီဘက်ကကြည့်ရမယ်အချက်ပေါ့နော်ပါတီဘက်ကအုပ်ချုပ်ရေးဘက်ကိုဝင်ပြီးတော့ပေါ့မဆက်ဖက်ဖို့ဆိုတာအမှန်တန်အရေးကြီးပါတယ်ကျမတို့ပြီးခဲ့တဲ့ကျမတို့နိုင်ငံရဲ့တမိုင်းထိုင်နှံဆောင်ရေးကြည့်လိုက်မယ်ဆိုလို့ရှိရင်ပါတီဘက်ကရင်အုပ်ချုပ်ရေးဘက်ကိုဝင်ဆက်တဲ့အခါမှာကျမတို့နိုင်ငံနောက်ဆုံး LDC ဘဝကိုရောက်သွားတယ်ပေါ့နော်ဒါကြောင့်မို့ကျမကတော့ဟိုပါတီကပါတီအလုပ်ကိုလုပ်ပြီးတော့အုပ်ချုပ်ရေးဆိုင်ဘက်ကိုဝင်မဆက်တာအကောင်းဆုံးဖြစ်မယ်လို့တော့ကျမအကြံပေးချင်ပါ
တယ်ဟုတ်ကဲ့ပါခင်ဗျာခုနစကိုင်းကဒေါက်တာတန်းတင်ဆွေးနွေးသွားတဲ့ဟာကိုနောက်ထပ်စကိုင်းသားတယောက်ကကျွန်တော်တို့အခု Facebook ကနေဓာတ်ရိုက်ဖြန့်ထားတဲ့အစီအစဉ်ကိုနားထောင်နေတယ်ကလာထောက်ခံပါတယ်ဒေါက်တာတန်းတင်ပြောတာကိုထောက်ခံပါတယ်စကိုင်းသားတပြေပင်းနဲ့နောက်တူကတော့ဘကိုတန်းဝန်ကြီးချုပ်ကိုပြောထားပါတယ်ဘကိုတန်းဝန်ကြီးချုပ်ကအိတ်နေလို့ပါတယ်ဒါလက်ရှိကျွန်တော်တို့အစီအစဉ်ပြွင့်နေတဲ့အချိန်မှာပဲ Facebook မှာလာပြီးတော့ပြောနေတဲ့မှတ်ချက်တွေကကျွန်တော်ဖတ်ပြတာပါကျွန်တော်တို့ကို email နဲ့ပို့ထားတဲ့မှတ်ချက်တချို့ရှိပါတယ်တူကကျမတို့ရန်ကုန်ဝန်ကြီးချုပ်ကိုခိုင်းဖို့မပြောနဲ့သူတခုခုထားလို့မှတော့ကြောက်နေရတယ်ရှေ့ပိုင်းသာကောင်းပြီးနောက်ပိုင်းမသေးကြတာ YBS ကတက်တည်မှုသူ့ကိုကြောက်ပါတယ်စေနာနဲ့မှနားလေပေမဲ့အစဉ်ပြေတာကလည်းအမှန်ကိုဝန်ကြီးချုပ်သိပါစေတဲ့။နောက်တူကလည်းပဲမကူတိုင်းဝန်ကြီးချုပ်နဲ့တာမန်ပြည်သူတွေနဲ့လက်လန်းဝေးပါတယ်။တိုင်းအစိုးရဘာတွေလုပ်နေလဲဆိုတာပွင့်လင်းမြင်သာမှုမရှိပါဘူး။အရင်တည်းကခုလည်းဘာမှပြောင်းလဲမလာပါဘူး။ဒီတော့ဘာပြောရမယ်ဆိုတာမသိပါဘူးဗျာတဲ့။နောက်တူကတော့လက်ရှိပြည်ထောင်ဝန်ကြီးချုပ်တွေဘာလုပ်နိုင်တယ်လဲဆိုတာလည်းဘာတွေလုပ်ပိုင်ခွင့်ရှိတယ်လဲကပိုအထေးပဲရှိပါတယ်တဲ့။သူကတော့လက်ရှိဝန်ကြီးချုပ်တွေက2008ဖွဲ့စည်းပုံကသမရကဒါရိုက်ခန့်ထားတဲ့လူတွေဖြစ်တဲ့။ဥမာစခိုင်နဲ့ဆမ်းမှာဆိုရင်ပြည်သူ့ဆန္ဒနဲ့တစ်ချက်တည်းမကြခဲ့ဘူးပေါ့ဒီခံထားချက်တွေမှာပေါ့နော်ဆိုတော့သူကဒီထဲမှာကျိုးတို့ရခိုင်ဝန်ကြီးချုပ်ဟာဟန်ပြတက်တဲ့ယာရုဒဖြစ်ပြီးဘာမှရေးရရလုပ်ပိုင်ခွင့်မရှိပါဘူးအခမ်းအနားတွေတက်ဖွင့်ရုံကယ်ဆယ်ရေးပစ္စည်းတွေသွားပေးရုံအထက်ကလူကြီးတွေလာရင်သွားကြိုးဖို့တက်တဲ့ဖန်တီးခံထားရတဲ့ယာရုတက်တဲ့ပဲလို့ကျုပ်ပြောပြရစီဗျာတဲ့ဆိုတော့ဒေါက်တာရမျိုးသိရင်ကျွန်တော်တို့စီကိုလာတဲ့မှတ်ချက်အတိအထိမှာဝန်ကြီးချုပ်တွေကိုချီးကျူးတာထက်ဝေဖန်ထားတာပိုများပါတယ်လက်ရှိဝန်ကြီးချုပ်14ဦးထဲမှာအရင်အတွက်ဘလောက်လောက်ကအရင်နှုန်းကအတိုင်းဖြစ်နေတယ်လို့တော်တော်များများသုံးသပ်ပါတယ
်။အဲကျွန်တော်ကတော့ခုနပေါ့လေဒီဝန်ကြီးချုပ်တွေရဲ့ကျွန်တော်တို့ပြည်သူနဲ့ဟိုထိတွေ့မှုအပိုင်းကတော့တော်တော်လေးအားနည်းတယ်လို့မြင်တယ်။အဲအဲ့ဒီအပိုင်းမှာတော့ဟိုအရင်ခေတ်ကဝန်ကြီးချုပ်တွေလိုပဲဖြစ်နေတယ်လို့ကျွန်တော်ကသုံးသပ်တယ်။ဥပမာတနည်းအားဖြင့်ပေါ့လေပြည်သူလူထုကိုဓာတ်ရိုက်ထိတွေ့နိုင်တာဟာတော့အရက်ဖက်အဖွဲ့အစည်းတွေကနေတစ်ဆင့်ထိတွေ့နိုင်တဲ့အခါကျတော့အဲတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေကဒီအရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံတာဟာလာစကားပြောတာနောက်ပြီးတော့မင်းမြန်အကြံဉာဏ်တွေတောင်းတာအဲ့ဒီအပိုင်းတွေမှာအင်မတန်မှအားနည်းတယ်လို့ကျွန်တော်ကမြင်ပါတယ
်အဲ့
ဒီအခါကျတော့လက်ရှိအချိန်ဒီမှာဟိုဒီတက်ပို့ပြီးတော့ဗောလေပြည်သူလူထုနဲ့ဖြည့်တွေ့ဖို့လိုအပ်တယ်လို့မြင်တယ်ပို့မှာရန်ကုန်မှာဆိုလို့ရှိရင်လည်းကျွန်တော်ခုနဟိုဆွတ်ဟိုခုနဟို comment တွေမှာတွေ့ရတယ်ဗောလေဥပမာ YBS ကိစ္စဆိုလို့ရှိရင်လည်းတကယ်တမ်းဒီနေ့ဒီအချိန်ထိကိုတော့ရန်ကုန်ပြည်သူလူထုပေါ်ကြောင်းတော့ဘတ်စကားရှိတဲ့ပြည်သူလူထုဟာတော့အခက်အခဲတွေကြားထဲမှာလုံးလေချလေနိုင်နေတာကိုတွေ့နေရသေးပဲ ဲ့ခါကျတော့ကျွန်တော်မြင်အားဖြင့်တော့ဘယ်ဝင်ကြီးချုပ်ပဲဖြစ်ဖြစ်နော်ပြည်သူလူထုကိုကောင်းဖို့အတွက်လုပ်တဲ့အလုပ်တိုင်းမှာနော်ပွင့်လင်းနေမှာမှရှိရှိနဲ့ပြည်သူလူထုအတန်ကိုနားထောင်ပါအကိဒူလူလူနဲ့ဆက်ဆက်နေတဲ့အဖွဲ့အစည်းတွေရဲ့အကြံပြုချက်တွေကိုအလေးနဲ့ထားပါ။နောက်ပညာရှင်တွေကိုအလေးနဲ့ထားဖို့အဲ့ဒီလိုအချက်တွေကိုပို့ပြီးတော့ဂရုစိုက်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတ
ယ်။ဟုတ်ကဲ့ခုနဒေါက်တာညိုသိန်းဆွေးနွေးထားတဲ့ပါတီနဲ့အုပ်ချုပ်ရေးပိုင်းပေါ့နော်။အဲ့ဒီမှာအခုကျွန်တော်တို့ Facebook မှာအခုတွေမှတ်ချက်ပြောထားတာကတော့အုပ်ချုပ်ရေးပိုင်းကတည်ကြရင် NLD ဝင်ဆွတ်ဖက်ဆရာမလိုပါဘူးတဲ့။နောက်တူကတော့ပြည်သူဗန္ဒံဝင်မခိုးတဲ့အစိုးရနဲ့ဝန်ကြီးတွေအားလုံးကိုအကောင့်ဘက်မှာဥတီနေပါတယ်အပြည့်အဝထောက်ခံတယ်ဗျာတဲ့။နောက်တူကရေးထားတာပါအခုတိုင်းဆွေးနွေးမယ်တော်ရရှင်နှစ်ယောက်ကြံပါတယ်ထပ်ဖိတ်ခေါ်ပါမယ်တူကပြည်မျိုးကကိုတင်သေးဝင်ပါကိုတင်သေးဝင်ဘကူတိုင်းဘက်မှာရောဘယ်လိုအခြေအနေရှိပါသလဲခင်ဗျအ
ဲကျွန်တော်တို့သိရသေးရတော့ဗျာဝင်းကြီးချုပ်ဒီတော်တော်များများကတော့သူကြောက်နေတဲ့သဘောရှိတယ်အစ်ကြောင့်တွေ့ရတယ်ကျွန်တော်ရဲ့နိုင်ငံရေးသမားပဲနိုင်ငံရေးကိုအမြဲတမ်းကြည့်လာပြီးတော့ကျွန်တော်လှုပ်ရှားနေတာပဲဟုတ်တယ်ဆိုတော့သူတို့ကတရုတ်ဆောင်တွေတို့ကြီးဖြစ်နေတယ်ဗျာဝင်းကြီးချုပ်တွေကကြောက်ပြီးလှုပ်နေရတယ်ပဲလေဒါကြီးရောသူတို့ကျေးဇူးနဲ့လည်းပဲကြီးတွေ့မှုကအရှမ်းအားနဲ့တော့ကြီးတယ်။နောက်ပြီးတော့သူတို့ဘာလို့လဲဆိုတော့တကယ်ကြီးကျေးဇူးကြတဲ့မှာတဲတဲဝင်ဝင်နဲ့ကျေးဇူးတွေနှွေးသွေးအောင်သူတို့လုပ်မပေးနိုင်ဘူးပေါ့ဗျာ။အဲ့ဒီတော့ပါတီပုံလေးကိုလည်းကြည့်လာပေါ့သူတို့ဘာပဲကြည့်ရသေးတယ်ဗျာ။အဲ့ဒီပါတီကနေရွေးချယ်ခြင်းမျောက်လိုက်တဲ့ဝင်းကြီးချုပ်တွေကြည့်နေရောလေ
။ဟုတ်ကဲ့
ကျွန်တော်ဘာပဲကြည့်ရကျွန်တော်တို့ဝင်းကြီးချုပ်တွေက NGO တွေ PSO တွေနဲ့လည်းပဲကျွန်တော်တို့ပူးပေါင်းပြီးတော့လှုပ်ဆောင်ရမယ်။သူတို့လှုပ်ရှားမှုတွေအရှမ်းအားနဲ့တော့ကြီးတယ်လို့ပဲကျွန်တော်ကမြင်တယ်လေ
။ဟုတ်ကဲ့ပါကိုတင်သေးဝင်ကျေးဇူးအများကြီးတင်ပါတယ်တော်ညညသိင်းရေကိုတင်သေးဝင်ကတော့ဝန်ကြီးချုပ်အများစုကကြောက်နေတယ်လို့ထင်နေတဲ့တော်ညညသိင်းဝန်ကြီးချုပ်တွေကကြောက်နေကြသလားခင်ဗျာ
ကျမကအလားပြောဖို့ကျမအလားအစိုးရတည်းပြောမလို့
ဟုတ်ကဲ့ပါခင်ဗျ
ာကျမတို့ဝန်ကြီးချုပ်တွေကဟိုပေါ့နော်ဟိုကျမတို့ခေါင်းဆောင်ပါလေဟိုဒေါက်တာဆန်းစုကြည်ရေးတဲ့ freedom from fear ဆိုတဲ့စာအုပ်ကိုတင်ဆက်ဖတ်ဖို့လိုမယ်လို့ထင်တယ်ပေါ့နော်ကျမတို့ကြောက်ရွံ့ခြင်းကကျင်းဝေးဖို့လိုတယ်ပေါ့နော်။အော်ကျမတို့ဝန်ကြီးချုပ်ကြီးကပေါ့နော်။ဒါရန်ကုန်တိုင်းကလွှဲနေပေါ့နော်။တော်တော်လေးကျန်တဲ့တိုင်းနဲ့ပြည်နယ်73ခုကတော်တော်လေးကြောက်နေကြတဲ့သဘောမှရှိတယ်ပေါ့နော်။ရန်ကုန်တိုင်းကတော့သူထင်တာကသူလုပ်ရတယ်ပေါ့နော်။အဲ့ဒါဟိုဒါကောင်းတယ်ဆိုရဲတော့ဆိုသူလုပ်ရတာကိုကျမတို့ကတော့ဒါချီးကျူးပါလေ။အဲ
့
တော့ကျန်တဲ့တိုင်းဝန်ကြီးချုပ်တွေကတော့ကျမခုနကလို့ပြောတယ်လို့ပေါ့နော်။ရှေ့ဆုံးကဟိုတာထွက်စောတဲ့ဝင်ကြီးချုပ်ကခုနကလို့ပါတီကဝင်ဆော့တာခါတဲ့အခါမှာတော်တော်လေးစိတ်ကြကြပါပြီးတော့တန်းတဲ့တိုင်းပြည်နယ်တွေကလည်းတော်တော်လေးအခုအလုပ်မလုပ်လာနိုင်တဲ့အနေအထားမှာရှိနေလေ။ဒါကြောင့်မို့ကျမကတော့ဒါဝင်ကြီးချုပ်တွေတိုက်တွန်းချင်တယ်ရဲရဲလုပ်ပါပေါ့နော်ကို့မှာဒါလင်းနေတောင်အခြေရှိပြီလေပေါ့နော်။နောက်ပြီးတော့ဟိုဖွဲ့စည်းပုံအခြေခံဥပဒေကဘလောက်ပဲကန့်သက်ပေါ့နော်။ကျမတို့ဒါလုပ်လို့ရတဲ့ကိစ္စတွေအများကြီးရှိပါတယ်။တရားဥပဒေစိုးမိုးရတော့ကျမတို့လုပ်လို့ရတာလည်းရှိတယ်။ခုနတရားမျှတမှုလက်လန်းမိနိုင်ဖို့အတွက်ကိုပြည်သူလူထုရဲ့ပေးနိုင်တာရှိရပြည်သူလူထုရဲ့နေစဉ်ဘဝအခက်အခဲတွေအထိုက်အလျောက်ပြေလည်လာနိုင်ဖို့တော့ဝင်းကြီးချုပ်ဒီမှာလုပ်ပိုင်ခွင့်နဲ့အများကြီးသူတို့မှာရှိနေပါတယ်။ဒါကြောင့်မလို့ဒါအားမလျော့ပဲနဲ့ပေါ့နော်ပတ်တိရှိရှိနဲ့လုပ်ကြဖို့တော့ကျမတို့တိုက်တွန်းပါတယ်။ကျမတို့ပြည်သူလူထုကလည်းအနောက်မှာမတ်ရက်နေပါတယ်။ဒါကြောင့်အားပေးပါတယ်လို့ဆက်ပြီးတော့တိုက်တွန်းဝင်ကြပါလို့ကျမပြောချင်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။တော်ညိုတင်တိုက်တွန်းချက်ကိုဝင်းကြီးချုပ်များ14ဦးလုံးကြားသိပါသေးတယ်လို့ကျွန်တော်တို့ဒီနေရာကနေဆန္ဒပြုပါတယ်။နောက်တူဆွေးနွေးမဲ့သူကတော့ကျွန်တော်တို့ထိုင်းနိုင်ငံမှာရှိနေတဲ့ကိုတီးလည်မှုပါ။ကိုတိလည်မှုကထိုင်းနိုင်ငံကနေပြီးတော့မြန်မာနိုင်ငံထဲကဝန်ကြီးချုပ်တွေကိုဗာများဝေဖန်ခြင်းတယ်လေဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့တော့ဒီမြန်မာပြည်ကဝန်ကြီးချုပ်ရောဒီကိုတိလည်တော်ရောပေါ့ဗျာကျွန်တော်ပြောချင်တာကတော့မြန်မာပြည်မှာတော့မြန်မာပြည်မှာဒီလိုကျွန်တော်တို့တိုင်းသာပြည်သူတွေတိုင်းသာလူငယ်တွေစပြီးမှတော့တင်ရင်းတန်းနေမြန်မာပြည်မှာတင်ရုံနဲ့တင်ရုံညွန်းတန်းတွေကတို့အနေနဲ့ကျေးဇူးပြုတော့တင်ကြသေးဖို့ပေါ့ဗျာကျွန်တော်အနေနဲ့လူချင်ပါတယ်နောက်ပြီးတော့ကျွန်တော်တို့မြန်မာပြည်မှာအခုငိမ့်နာပြည်ဆိုတာတော့တို့အနေနဲ့ပေါ်ဆောင်လာလို့ကျွန်တော်တို့ပြောနေကြတာပေါ့ဗျာဒါပေမဲ့ကျွန်တော်အနေနဲ့ကတော့စစ်မှန်တဲ့ငိမ့်နာရေးကျွန်တော်လူချင်တယ်စစ်မှန်တဲ့ဒီမိုကရေစီကျွန်တော်တို့လူချင်ပါတယ်အဲ့ဒါကိုကျွန်တော်တို့လှုပ်ဆောင်ပေးဖို့ကျွန်တော်လူချင်ပါတယ်နောက်ပြီးတော့ဖေဗရီပြည်တော်စုဆိုတာလည်းတို့ပြောနေတာပဲအခုတတိကျွန်တော်ပေးချပို့ဆောင်တာကျွန်တော်မတွေ့ရဘူးပါခင်ဗ
ျဟုတ်ကဲ့ကိုသီးလည်မှုကတော့ဝန်ကြီးချုပ်တွေကိုဆန်းစစ်တာတဲ့ဝန်ကြီးချုပ်တွေကိုလုပ်ပေးစေချင်တာတွေပြောသွားတာပါကျေးဇူးတင်ပါတယ်ကိုသီးလည်မှုဝန်ကြီးချုပ်တွေကြားပါစေကျွန်တော်ထပ်ပြီးတော့ဆန္ဒပြုပါတယ်ကျွန်တော်တို့ကို Facebook ကနေပို့ထားတဲ့အရင်ကြိုပို့ထားတဲ့မှတ်ချက်တွေပေါ့နော်အဲ့ထက်ကကျွန်တော်တို့ချုပ်ကိုပြောပြချင်ပါတယ်တဦးကဘကိုးဝန်ကြီးချုပ်ကအညံ့စားတဲ့ပါပါတယ်ဘာမှအလုံးမပြနိုင်ပဲလစာယူနေတယ်လို့ပဲခံစားရတယ်နောက်တူကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ကတော့ပြည်သူတွေကိုခိုင်းလိုက်တာတော်တော်ယူမလို့ဖြစ်ကုန်တော့တာပဲနောက်တူကကရင်ပြည်နယ်ဝန်ကြီးချုပ်တော့ရှိမှန်းတော့မသိရပါဘူး Now do ga kachin di negawa, sekunde lube diobiazi. Now do ga tabiobare, mandali tai wunjijo, nyazo, tajanu Facebook go put hare hariba, kunarunga, ronu din, sunijan papido, a ku, Facebook ga dorash and jabora, ronu din jura, mamare, chachem macha bibarakanya. So, general season is tonda and ibavi, a chain, the manila jamare. Ronu din in sabiobakanya. Wunjijo de detail. Pobido, hala, Ludu, could Danko be in a machine, Ludumia Nago, Chibido, Tana, Bama Chibi, Ludu Gong, Lobe, Ludu, Tama, Ludu, Taukama, Taga, Diga, Yitida, Mobulakamia, so Ludu Gongju Pion, you do in a Palutima, Pajan, Pijama, and you think to Zombiova.
General Padama Zomboli, when you do in a Chaldiaboli, a Chaldiari, so you moody go, no, you don't pay Qualipo, Lomelo, Janoni Mare, and not Chagaro.
အစိုးရနောက်တစ်ဆင့်ပေါ့နော်နောက်တစ်ဆင့်ပေါ်ပေါက်ဖို့တကူကျွန်တော်တို့ဝန်ကြီးချုပ်တီကြိုးစားဆွေးရှင်ပါမယ်အဲ့ဒါဆိုရင်ကျွန်တော်လက်တွေ့ကြတဲ့ဒါဒီတစ်ချက်ပို့ပြီးတော့ကောင်းမွန်တဲ့ဒါအခြေအနေတစ်ခုရလိမ့်မယ်လို့ထင်ပါတယ်အဲ့တော့ပညာရှင်တွေနဲ့တိုင်ပင်ပြီးတော့ပေါ့နော်တကယ်ကိုပဲပြည်သူလူထုနဲ့နှီးဆက်တဲ့ပြည်သူလူထုရဲ့လက်တွေ့ပေါ်အားလည်းပြီးတော့အခက်အခ များစုမှတ်ချက်ပေးတာကတော့ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့ပတ်သက်တာပါဒါကလည်းပဲတိတ်အောင်စရာမရှိဘူးလို့ထင်ပါတယ်ဆိုတော့နောက်ဆုံးပိတ်အနေနဲ့ကျွန်တော်တို့စက္ကန့်40လောက်ကျန်ပါတယ်အားလုံးကိုတပြေးညီထားပြီးတော့ဟလာဟိုအမှတ်ပေးရမယ်ဆိုတော့ဒါမမျှတော့မမျှပါဘူးဒါပေမဲ့ရေပုံရအားဖြင့်ရယံမျိုးသိလက်ရှိပြည်နယ်တိုင်းဝန်ကြီးချုပ်ရဲ့ဆွမ်းဆောင်ရည်ကို၃ညကနေပြီးတော့၁၀အထိ၃ညအနည်းဆုံး၁၀အများဆုံးပြီးပါဆိုရင်ဒေါက်တာရယံမျိုးသိအမှတ်ဘယ်လောက်ပေးမလဲ
ကျွန်တော်အမြင်ကတော့အားလုံးဆက်မွေးကြနေသေးပဲပေါ့လေ၃မှတ်တဲ့ပို့စရာအကြောင်းမရှိဘူးလို့ကျွန်တော်ကတော့မြင်ပါတယ
်ဒေါက်တာညညူသိကရောဘယ်လောက်များပြီးခြင်းပါတယ်ခင်ဗ
ျကျွန်မကလူပေါ်မူတည်လို့ပြီးခြင်းလားပေါ့ဥမာဆိုပါလေဥမာမွန်ကြီးနယ်ဝန်ကြီးချုပ်ပေါ့မွန်ကြီးနယ်ဝန်ကြီးချုပ်ဆိုတာတော့ minus ပဲပေါ့သူကမဟုတ်ပါတော
့ဟုတ်ကဲ့
ကျွန်မပုံပုံရင်းနဲ့ပြောပြရစီအဲ့တော့မိုးပြင်းနေရတဲ့ minus ဖြစ်ပြီးတော့ကျန်တဲ့ဒါတီနယ်ဝင်ကြီးချုပ်တေးကတော့ခင်ကျွန်မသုံးမှတ်ချက်ကျွန်မမပို့ချင်ပါဘူ
းဟုတ်ကဲ့ပါခင်ဗျာ
လေးမရထားတဲ့ဝင်ကြီးချုပ်လည်းရှိပါတယ
်ဟုတ်ကဲ့ပါလေးမရသူဝင်ကြီးချုပ်များဝန်တာပါသုံးမှတ်ရသူဝင်ကြီးချုပ်များနောက်တစ်ချိန်ပါ
မကွေးတိုင်းကလေးမရပါတယ်
ဟုတ်ကဲ့
ကျန်တဲ့အတိုင်းနဲ့ဝင်ကြီးချုပ်တေးကတော့ကျွန်မတို့ဒါမပို့ပါဘူ
းဟုတ်ကဲ့ခင်ဗျာစာမေးပွဲကြားတဲ့ဝင်ကြီးချုပ်တေးနောက်တစ်ချိန်စာမေးပွဲအောင်ကြပါစေလို့ဆုတောင်းရင်းနဲ့ပဲဒီကလေးစီစဉ်ကိုဒီမှာဒီကုန်းချုပ်ပါတယ်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ